ရခိုင်ပြည်နယ်မုံတော့ဒေသတွင်လုံခြုံရေးတပ်ဖွဲ့တွေဆောင်ရွက်နေတဲ့နေမီရှင်းလင်းမှုတွေမှာမွတ်စလင်အမျိုးသမီးတွေကိုအဓမ္မပြုကျင့်မှုတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်စစ်ပူကြောင်းမြန်မာအစိုးရဝန်ကြီးတွေကိုတိုက်ရိုက်ပြောဆိုနေတယ်လို့ပုံမှန်လင်းလင်းနဲ့တရားဥပဒေနဲ့အညီဆောင်ရွက်ဖို့အတွက်ဖို့နဲ့တေးသေးချာချာစုံစမ်းစစ်ဆေးဖို့တိုက်တွန်းကြောင်းလည်းအမေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရချိုးဖောက်မှုတွေလုပ်နေတာအတွက်ချမှတ်ထားတဲ့အမေရိကန်အစိုးရရဲ့အရေးယူဒဏ်ခတ်မှုအခြေအနေနဲ့ပတ်သက်ပြီးမေးမြန်းချက်ကိုတော့အရေးယူဒဏ်ခတ်မှုတွေလျှော့ချပယ်ဖျက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြုရင်ရွေးတကယ်လုပ်မလုပ်ဆက်လက်စောင့်ကြည့်နေတာဖြစ်ကြောင်းဖြေကြားခဲ့တာပါ။သမရယုံပြောခွင့်ရဦးစော်ထေးကတော့ရခိုင်ပြည်နယ်ကအခြေအနေမှန်ကိုသိရဖို့အတွက်နိုင်ငံတကာအဖွဲ့အစည်းဝင်ရောက်ခွင့်ပြုဖို့နဲ့တမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောင်းဆိုထားတဲ့အတိုင်းမြန်မာအစိုးရကဆောင်ရွက်နေကြောင်း VOA ကိုပြောကြားခဲ့ပါတယ်။ဒီကိစ္စကိုနိုင်ငံခြားရေးဌာနကနေကင်တွယ်နေကြောင်းနဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဖိအားပေးမှုတွေဆွတ်ဆွဲဝေဖန်မှုတွေလှုပ်လာနိုင်တာမို့ဥပဒေနဲ့အညီတတိကြီးကြီးထားပြီးဆောင်ရွက်နေကြောင်းလည်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရပြောခွင့်ရစီပင်သားရဲဝန်ကြီးဦးမင်းအောင်ကလည်းအခုချိန်ထိမွတ်စလင်ကျေးရွာတွေစီကလူခွင့်ရချိုးဖောက်မှုနဲ့ပတ်သက်ပြီးတစုံတရာတိုင်ကြားလာတာမျိုးမရှိသေးပါဘူးလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရားချာချာစုံစမ်းစစ်ဆေးဖို့အတွက် Amnesty International လူခွင့်ရအဖွဲ့ကြီးကတမက Human Rights Watch လူခွင့်ရအဖွဲ့ကြီးကလည်းဒီလိုစုံစမ်းစစ်ဆေးရမှာကုလသမဂ္ဂကိုဖိတ်ခေါ်ဖို့အတွက်ကြေညာချက်တွေထုတ်ပြန်ပြောဆိုခဲ့ကြပါတယ်။